တရုတ်နိုင်ငံတောင်ပိုင်းကွမ်တုံပြည်နယ်ကျူဟိုင်းမြို့မှာလမ်းသွားလမ်းလာတွေနဲ့လက်ကျင်ကလုံနေသူလူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့တဲ့အတွက်အနည်းဆုံးလူ35ဦးသေဆုံးပြီး43ဦးဒဏ်ရာရသွားတယ်လို့တရုတ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်တရုတ်နိုင်ငံမှာနှစ်စဉ်ကျင်းပတဲ့စစ်တပ်ရဲ့လေကြောင်းပြပွဲတွေကျင်းပဖို့ရှိနေတဲ့ကျူဟိုင်းမြို့ကအာကစားကွင်းတစ်ခုမှာလက်ကျင်ကလုံနေတဲ့သူတွေကိုတင်းနစ်လာနေနောက်ပိုင်းမှာကားနဲ့ဝင်တိုက်ခဲ့တာပါကားနဲ့တိုက်တဲ့သူဟာအသက်62နှစ်အရွယ်ရှိပြီးသူ့ရဲ့အမည်ကိုတော့ဖန်ဆိုတဲ့အမည်တစ်လုံးပဲရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုပါတယ်ဘာရွေချက်နဲ့အခုလိုကားနဲ့ဝင်တိုက်ခဲ့တယ်ဆိုတာကိုတော့အနာဘယ်နေကပြောဆိုတာမရှိပဲဆက်လက်စုံစမ်းစစ်ဆေးနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်တရုတ်နိုင်ငံလူမှုကွန်ရက်တွေကအစောပိုင်းဗီဒီယိုတွေနဲ့ဓာတ်ပုံတွေမှာတော့လမ်းပေါ်မှာတန်ရရတဲ့သူတွေကိုအရေးပေါ်ဝန်ထမ်းတွေကကူးတနေတာတွေ့ခဲ့ရပြီးနောက်ပိုင်းမှာတော့လူမှုကွန်ရက်မှာဖော်ပြတာတွေကိုပိတ်ပင်တားမြစ်မှုတွေရှိခဲ့ပါတယ်ခင်ဗျာ